မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာနေ့စဉ်သတင်းတွေကအထူးထူးခြားခြားပြောကြတဲ့စကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေအဖြစ်ကောက်နှုတ်တင်ပြလိုပါတယ်ပထမဆုံးပြီးခဲ့တဲ့ပတ်တောက်ကြနေ့အစီအစဉ်ကြိုတင်ရိုက်ကူးခဲ့ရတဲ့အတွက်ကြောင့်ကြံရိပ်ခဲ့တဲ့စကားတစ်ခုနဲ့စကြပါမယ်မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရန်ပုံငွေ7,900ကျော်ကိုအရင်ဝန်ကြီးချုပ်ဦးဖုံးမော်ရွှေကကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ကျောင်းပြန်သွားဖို့မရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးပြောရေးဆိုခွင့်ရှိသူကပြောကြားလိုက်ပါတယ်အေဗီလာ28ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ဝန်ကြီးဌာန၄ခုရဲ့သတင်းစာရှင်းလင်းပွဲမှာမကွေးတိုင်းမှာအပြောက်ဆုံးနေတဲ့ငွေကျပ်တန်း1,900ကိစ္စကိုသတင်းတော်တူကမေးမြန်းရမှာပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောပြတာဖြစ်ပါတယ
်ဒီအစိုးရတရား policy ကကျွန်တော်တို့ကနောက်ကျောင်းပြန်လှန်ဖို့မဟုတ်ပါဘူးပေါ့နောက်ကျောင်းလှန်ရင်တော့နောက်ကျောင်းပြန်နိုင်တဲ့အနေအထားရှိပါတယ်အတိုင်းမြင်ငံရဲ့သူ့ရဲ့မူဝါဒကအရင်အစိုးရလက်ထက်မှာကျွန်တော်လုတ်ခဲ့ကန်ခဲ့တာတွေရှိတယ်ဒါတော့အခုအစိုးရတဲ့လက်ထက်မှာဒီအစိုးရတရားမူဝါဒနဲ့အကောင်ဆုံးဆောင်ရွက်သွားဖို့ဒါ policy ပါပဲ
မကွေးတိုင်းဝန်ကြီးချုပ်ဟောင်းကဲ့သို့တခြားကိစ္စတွေတခြားတိုင်းနယ်ပြည်နယ်တွေမှာလည်းအဆထွက်နေပြီး NLD အစိုးရအနေနဲ့အချိန်မီးနောက်ကျောင်းပြန်လှန်လို့ရတဲ့အကြောင်းဒါပေမဲ့လို့အမျိုးသားရင်ကြားစီရေးကိုမူတည်တဲ့အတွက်နောက်ကျောင်းလှန်မှာမဟုတ်ကြောင်း NLD ပါတီဗဟုအလုပ်မှုဆောင်ဦးဝင်းထိန်ကပြောကြားလိုက်ပါတယ်မေလ၄ရက်နေ့ကကောလာဟလတွေထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးသတင်းတောက်တွေရဲ့မေးခွန်းကိုဖြေကြရမှာဦးဝင်းထိန်ကအခုလိုပြောပြတာဖြစ်ပါတယ်အ
ဲဒီကိစ္စကိုကျွန်တော်တို့ဒေါ်စန်းစီရနေပြီးတော့မကွေးတိုင်းဝန်ကြီးကိုတောင်းပေးတာအစအရတဲဝန်ကြီးပဲလုပ်ပါအဲ့ဒီလိုပဲခြားတိုင်းနဲ့ပြည်တယ်ဆိုလည်းအစတွေထွက်ကြတယ်စတွေထွက်တော့အဲ့ဒီအစတွေကဘယ်လောက်ထိခိုင်မာမလဲဘယ်လောက်ထိကြီးမလဲအဲ့ဒါတွေကတစ်ခေါက်နဲ့လာပါလိမ့်မယ်ဒီကကတော့ဟိုမြင်ကျုပ်ကူးစော့ထိပ်ပြောလို့ဒါတွေကျွန်တော်နောက်ကျောင်းပြန်လှန်လို့ရအချိန်မေးလှန်လို့ရဆိုတော့မလုပ်ချင်ဘူးမြေသားရင်ရစီရုပ်ဘူးတဲ့တို့ကြောင့်မလို့သူတို့တရားမစွဲပဲနဲ့ပြန်တောင်းတာအမှချက်ချင်းတရားစွဲလို့ရတယ်တရားစွဲလို့ရှိရင်ရှုပ်ချက်ခံပြီးတော့ကျွန်တော်တို့ခြားတဲ့ဒေါ်စန်းကြီးခြားတဲ့မူဝါဒနဲ့မညီလို့ပြန်တောင်းတယ်သူတို့ကပြန်ပေးမယ်လို့ပြောတယ်ဆိုတော့ဘယ်လောက်ထိကြာလို့ဘယ်လောက်ရှိွားဖြစ်မစရာစစ်စစ်ရုပ်ရုပ်ရဲ့ရုပ်ပေါ်မှာတည်တယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအတွက်ပြည်သူ့ဆန္ဒခံယူခြင်းကလူဦးရေကိန်းဂဏန်းဟာအမှန်တကယ်ရှိခဲ့တာနဲ့လွဲမှားနေတဲ့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေပယ်ဖျက်ပေးဖို့နိုင်ငံတော်ကိုတရားစွဲဆိုထားတယ်လို့90ပြည့်နှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဟောင်းဒေးဗစ်လက်မြင့်ကပြောလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းပေးစီလိုတဲ့အတွက်အဖွဲ့အစည်း၄ခုကမြန်မာနိုင်ငံတော်ကိုတရားစွဲမဲ့အကြောင်းမေလ၂ရက်နေ့ကသတင်းစာရှင်းလင်းပွဲအပြီးဦးဒေးဗစ်လက်မြင့်ကအခုလိုပြောပြတာဖြစ်ပါတယ်။
ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကလက်ရှိရှုရှိနေရတဲ့ကိန်းဂဏန်းတွေအရမှားရင်းတော့ပေါ်ပြောက်ထားတာဖြစ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြက်ပြယ်ဖို့ပေါ့နော်ပြက်ပြယ်အကြောင်းပြင်ညာပြီးတော့ကျွန်တော်ဖျက်သိမ်းပေးဖို့ကိုကျွန်တော်တို့ကလက်ရှိနိုင်ငံတော်ကိုကျွန်တော်တို့က notice ပေးတာကြ notice ပေးပြီးတော့တရားစွဲမှာပေါ့နော
်နိုင်ငံတော်အစိုးရကိုတရားစွဲဖို့စီစဉ်နေတာဟာသဘောရုံးမဟုတ်ပဲနိုင်ငံရေး stand ထွန်းတာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဦးဝင်းထိန်ကပြောလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းရေးအတွက်နိုင်ငံတော်အစိုးရကိုတရားစွဲဖို့1990ပြည့်နှစ်ကရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဟောင်းတချို့ကစီစဉ်နေရတဲ့ပတ်သက်လို့ဦးဝင်းထိန်ကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ
်ဒီနေ့လက်မိနဲ့အဖွဲ့ရနေပြီးတော့အစိုးရတရားစွဲမဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာဘာမှဖြစ်တဲ့တကြောင်တရားစွဲမဲ့ဆိုပြီးတော့တင်းနေဖြစ်တယ်ခင်ဗျားလည်းကြားမှာကျွန်တော်ပြောချင်တာကောက်ပြီး Facebook ချေဥပဒေနဲ့ပတ်သက်ပြီးစိုးရောက်တရားစွဲမယ်ဆိုတော့ဘာလို့ခုမှသူတို့တရားစွဲလဲဥပဒေစနစ်ထဲမှာတရားစွဲဖို့သူမစဉ်းစားဘူးလေနောက်တစ်ခုက2008 Facebook ချေဥပဒေအတည်ပြုတဲ့အချိန်မှာတော့ကျွန်တော်တို့ NLD ကလူကျွန်တော်တို့ထောင်ထဲမှာပေါ့လေ NLD ကဒီမှာရောက်တဲ့လူကြီးလူငယ်အများစုက Facebook ချေဥပဒေကိုကျွန်တော်ကဘဝမတူဘူးလို့အားလုံးကနှိုးဆော်တယ်မထောက်ခံမှုတိုက်တွန်းတယ်စီးရုံနဲ့သို့တော်လည်းပဲကျွန်တော်စီးရုံကမဖြစ်အောင်မြင်မဲနဲ့ဘယ်လိုကြည့်ရအောင်လဲအဖြစ်ဖြစ်သွားတယ်အဲ့ဒီချင်းတော့သူတို့ဘယ်ရောက်နေမှဘယ်မှာအိတ်နေမှမသိဘူးအခုကျမှလောက်ကနိုင်ငံရေးသဘောရဆိုရင်သဘောရရိုးတယ်လို့ကျွန်တော်ပြောလို့မရဘူးဆိုတော့ခုနပြောတဲ့တရားစွဲမယ်ဆိုတဲ့ဥစ္စာကတော့နိုင်ငံရေးဟွာရနိုင်ငံစတန်ထွန်းတယ်လို့ကျွန်တော်ပြောလို့ရ
တယ် NLD အစိုးရတစ်နှစ်တာလှုပ်ဆောင်ချက်တွေကိုနိုင်ငံပိုင်မီဒီယာကတစ်ဆင့်ဒေါ်ဆန်းစုကြည်ကရှင်းလင်းတင်ပြခဲ့တာပါတီတစိမ့်တက်ပြီးတော့ NLD ပါတီတာဝန်ရှိသူတွေနိုင်ငံပိုင်မီဒီယာတွေကနေဖော်ပြတာဟာဥပဒေနဲ့မညီတဲ့အတွက်ရွေးကောက်ပွဲကော်မရှင်မှာတရားစွဲဆိုကန့်ကွက်ထားတယ်လို့ပြည်တော်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောလိုက်ပါတယ်။မေလ၄ရက်နေ့က DVB သတင်းဌာနကိုပါတီတာဝန်ရှိသူတို့ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
နိုင်ငံတော်ကြီးကြီးတွေနဲ့နိုင်ငံတော်အတွေ့တစ်နေ့တာလုံဆောင်ချက်တွေကမူဝါဒရဲ့ရှင်းလင်းချက်များမှတ်မှားတယ်ကျွန်တော်လည်းကြိုးပမ်းပါတယ်။သို့တော့ရွေးကောက်ပွဲမီးမှာကပ်ပြီးလုပ်တဲ့ကိစ္စနောက်ကပါတီကအစိုးရတော်ဝင်ရှိသေးတဲ့ပါတီတာဝန်ပဲရှိတဲ့ပုံစံတွေကနိုင်ငံတော်မီဒီယာနဲ့ပတ်သက်တာဒီလိုအစိတ်တည်းလို့ဆိုတာအများများလားမရှိဘူး။ဒါလူကဘဝရမယ့်ပါတီတွေအတွက်အကုန်လုံးတိကျပဲ။ဘာလို့ဒါဥပဒေနဲ့မညီမျှတဲ့အတွက်ကျွန်တော်ကအားလုံးရဲ့ပုံစံနဲ့အားလုံးရဲ့ပုံစံပါတီအားလုံးရဲ့ပုံစံကဥပဒေနဲ့ညီတဲ့ကိစ္စကကံကွက်တည်ပြရတာဖြစ်ပါတယ
်။အစိုးရတဲ့လက်ထက်မှာတနိုင်ငံလုံးကတရားတွေကိုနာမည်ပေးရမှာတရားအစီအလိုက်အမူအရနာမည်ပေးဖို့အဆင့်၄ဆင့်သတ်မှတ်ထားပြီးအဆင့်၁တရားကိုဗိုလ်ချုပ်အောင်ဆန်းနာမည်ပေးဖို့ မူဝါဒချမှတ်ထားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံပြောလိုက်ပါတယ်။တရားအမိကြောင့်အငင်းပွားမှုတွေဖြစ်ပေါ်ခဲ့ပြီးမေလ9ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းတရားချောင်းဆောင်ဖွင့်ပွဲတရားဝင်ကျင်းပမယ်လို့မေလ2ရက်နေ့ကပြောကြားရမှာဒေါက်တာအေးဇံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။တင်းချက်ကတော့သူကတရားကြီးတွေကြတာကျွန်တော်တို့ကဗိုလ်ချုပ်အောင်ဆန်းတယ်တာဒါကြောင့်မကျွန်တော်ဗိုလ်ချုပ်အောင်ဆန်းတယ်ကံမူပဲတရားတွေဆောက်ကြရရရှိတယ်ဆိုတော့အဲ့ဒါကြတော့ဘုเจ้าဆန်းနေတယ်မပါနိုင်တရားတူရတော့တဲ့အတွက်ဘုမာဆိုရှင်အဲ့တော့အထာမြေကိုဖြတ်ပြီးတရားနှစ်ဆင့်ကြတော့ဒေသခံတွေရဲ့နာမည်ကိုတတ်အရှိနဲ့သူတတ်ဘုခုဒါမတတ်တယ်ဒီလူမတတ်တယ်အဲ့လိုမဟုတ်ဘူးသူမူနဲ့ဒါတတ်နိုင်ငံလုံးအစိုးရရဲ့
ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာတပ်မတော်လူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆိုဆဲချက်တွေနဲ့ကလတမကလူခွေကောင်စီကမြန်နိုင်ငံကိုအချက်လက်ရှာဖွေအထူးစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်ခဲ့တာကိုသူ့အနေနဲ့လက်မခံနိုင်ကြောင်းဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။ဥရောပကော်မရှင်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မေလ3ရက်နေ့ကပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ We do not agree with it. We have dissociated ourselves from the resolution.
လူခွေကောင်စီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်နိုင်ငံအနေနဲ့သဘောမတူတဲ့အကြောင်းပါဝင်ပတ်သက်မှာမဟုတ်ကြောင်းဘာကြောင့်လဲဆိုတော့ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်မှာအမှန်ပကတိဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့လည်းရောညီထွေမရှိဘူးလို့ယူဆတဲ့အတွက်ဖြစ်ကြောင်းလူခွင့်ရေးကောင်စီထောက်ပြန်ထောက်ခံတင်ပြချက်တွေဟာဒေသရဲ့ပကတိလိုအပ်ချက်တွေနဲ့ကိုက်ညီရင်မိမိတို့လိုလိုလားလားလက်ခံမှာဖြစ်ကြောင်းဒေါက်ဆန်းစုကြည်ကပြောကြားတော့တာဖြစ်ပါတယ်။အခုတော့မှတ်မှတ်သားသားစကားများစီစဉ်အောင်လုပ်ပါခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။